ကိုင်းရီတွေသာတချို့မှာရွေးကောက်ပွဲပဲခက်တာနဲ့ပတ်သက်လို့တည်တည်ကြကြရှင်းလင်းပေးဖို့နဲ့ဒီမိုကရေစီစံနှုန်းနဲ့ညီတဲ့တရားမျှတာတဲ့ရွေးကောက်ပွဲဖြစ်လာရေးအချိန်မီအကောင့်ထဲပေါ်ပါလို့မြန်မာရပ်ဖွဲ့စည်းနှစ်ရာကျော်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်ကျွန်မစုမုံကစူးစီးတင်ပြပေးချင်ပါတယ်။ 2020ပြည်နှစ်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကြီးမှာတိုင်းရင်းသားပါတီတွေပါဝင်နိုင်ငံရေးပါတီတွေအားလုံးဒန်းတူညီမျှတရားမျှတစွာရှင်ပြိုင်ခွင့်ရဖို့နောက်မဲပေးခွင့်ရှိတဲ့တိုင်းရင်းသားမျိုးနွယ်စုတွေအပါနိုင်ငံသားတိုင်းလွတ်လပ်စွာမဲပေးခွင့်ရဖို့ဘေးကင်းလုံခြုံပြီးတော့တန့်ရှင်းလွတ်လပ်တရားမျှတာတဲ့ရွေးကောက်ပွဲဖြစ်အောင်အကောင့်ထဲပေါ်ပါလို့မြန်မာနိုင်ငံတော်ဝန်မှရှိတဲ့လူ ုအဖွဲ့အစည်း200ကျော်နဲ့တတိပုဂ္ဂလပုဂ္ဂိုလ်တွေကပါပူးပေါင်းပြီးတော့ဒီကနေ့အောက်တိုဘာလ19ရက်နေ့မှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုအိတ်ဖွင့်စာပေးပို့လိုက်တာပါ။အဓိကကတော့ဆိုင်ရာတိုင်းရင်းသားဒေသတွေမှာဘယ်လိုအကြောင်းပြချက်နဲ့ရွေးကောက်ပွဲမကျင်းပဖို့ဆုံးဖြတ်ရသလဲ၊ဘာကြောင့်ပယ်ချက်ရပါသလဲဆိုတာသက်ဆိုင်ရာနိုင်ငံရေးပါတီတွေနဲ့ပြည်သူထံကိုတိထက်ပို့ပြီးရှင်းလင်းတိကျတဲ့ဖြည့်ရှင်းချက်ချက်ချင်းထုတ်ပေးဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအရက်ဖတ်ဖွဲ့စည်းအားလုံးရဲ့ကိုစားဦးကံရှာအောင်ကတိုက်တွန်းလိုက်တာပါ
။လက်တော်ရွေးကောက်ပွဲကော်မရှင်အနေနဲ့ထုတ်ပြန်ထားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးချက်ချင်းသာသက်ဆိုင်ရာနိုင်ငံရေးပါတီတို့နဲ့အပြုအမြန်တွေ့ဆုံတဲ့လို့ပထမချက်အနေနဲ့ကျွန်တော်မြင်တယ်။ဒီဆုံးဖြတ်ချက်ချရရတဲ့အပေါ်တေချာချပြဖို့လိုမယ်ပေါ့နော်။ဒါမှလည်းကျွန်တော်တို့ပြောတဲ့ဒီဖွေးလင်းမြင်သာတဲ့ရွေးကောက်ပွဲဖြစ်လာမှာဖြစ်ပါလေပေါ့အထူးဖြင့်ကိုဗစ်ကာလမှာကျွန်တော်ရွေးကောက်ပွဲလုပ်တော့မယ်ဆိုတော့ဒါနဲ့ပတ်သက်ပြီးအစီအမံပေါ့နော်ဒါကိုဟိုပွေးလင်းမြင်သာဆိုတဲ့ဒါဒီကိုလည်းပြင်ဆင်ဖို့လိုတယ်ဒီဟာကျွန်တော်တို့ပြည်သူလူထုအားလုံးရဲ့အသက်အိုးအိမ်နဲ့လည်းဆက်ဆက်နေတာဖြစ်တဲ့အတွက်ကြောင့်ဒါဟာအရေးကြီးတဲ့ကိစ္စဖြစ်ပါလေပေါ့
ပဋိပက္ခရှိတဲ့ဒေသတွေမှာရွေးကောက်ပွဲကိုဖျက်သိမ်းတာထက်အဲ့ဒီပဋိပက္ခစစ်ပွဲတွေကိုနိုင်ငံရေးအရာအဖြစ်ထုတ်တင်တယ်လို့မြန်မာအရက်ဖတ်အဖွဲ့ကြီးကရှုမြင်ပါတယ်ဒီနေရာမှာရွေးကောက်ပွဲနီးဆိုတာကတော့နိုင်ငံရေးအရာအဖြစ်ရှာတာပါလို့ဦးကန်ရှာအောင်ကပြောပါတယ
်ဒီနေ့မှာဒီလုံခြုံရေးကိုအကြောင်းပြပြီးမှရွေးကောက်ပွဲလုပ်မယ့်နေရာဒီကိုဖျက်သိမ်းတဲ့ကိစ္စတွေသာတကယ်ဆိုရင်အခုလိုရွေးပွဲကဲကာလမှာဆိုရင်တော့ပြိပခဒေတာဖြစ်နေတဲ့ဒေတာတွေမှာဆိုရင်တောင်တိုက်ပွဲကြီးကိုအပြည့်ရက်ပြီးမှနိုင်ငံရေးနည်းနဲ့ရွေးကောက်ပွဲဖြစ်အောင်လုပ်ရမယ့်အစားအခုကတော့အဲ့ဒီနေရာဒီကိုတိုက်ပွဲဖြစ်နေလို့ရွေးကောက်ပွဲရက်ဆိုပြမလုပ်တဲ့အတွေ့အကြောင်းသူပြပြည်သူလူထုရဲ့မေးပေးခွင့်အခြေခံအခွင့်အရေးဒီကိုသက်ကန့်သက်ခံရတဲ့အသည့်အသားဒီကိုလည်းကျွန်တော်တို့စိုးရင်တာဖြစ်ပါတယ်ပေါ့ဒီချာတွေ့ဆုံညှိနှိုင်းပြီးမှလုပ်ဖို့လိုရဲလို့အိတ်ခွေပေးစာပေးရတာဖြစ်ပါတယ
်ရွေးကောက်ပွဲတရားမျှတမှုရွေးကောက်ပွဲလုံခြုံရေးအတွက်ကအရန်ကိုစိုးရင်စရာကောင်းတဲ့အနေအထားဖြစ်နေလို့အခုလိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုအိတ်ဖွင့်ပေးစာပေးဖို့တိုက်တွန်းရတာဖြစ်တယ်လို့အနာဂတ်အလင်းနဲ့စုံမဲ့ရဲ့ဒါရိုက်တာဒေါ်တသက်အောင်ကပြောပါတယ
်အဓိကပြောချင်တာတော့နိုင်ငံရေးပေါင်ချဲ့ရမယ့်နေရာမှာပေါင်မချဲ့ဘဲနဲ့ပေါ့နော်ပို့ပြီးတော့ဖြစ်ပေါင်ချဲ့လိုက်သလိုဖြစ်တဲ့အခြေအနေမျိုးတွေနောက်တစ်ခုကကြတော့ဒါအာဏာရအစိုးရကနေပြီးတော့ဒီရွေးကောက်ပွဲတွေကိုချင်းပပေးရတယ်။အဲ့လိုချင်းပရတဲ့အခါမှာနိုင်ငံရေးတခါနဲ့နိုင်ငံရေးတီလာကအင်မတန်မှအရေးကြီးပါတယ်ပေါ့နော်။အခုအချိန်ဒီမှာဆိုလို့ရှိရင်နိုင်ငံရေးရဆွေးနွေးမှုတွေပိုလုပ်နိုင်တဲ့နေရာတွေပို့ပြီးတော့調査ရမယ်အစားပို့ပြီးတော့ပြည်ပခါတွေအတွက်စိုးရင်ရတဲ့အခြေအနေတွေရှိတယ်။အဲ့တော့ UEC နေနဲ့ကသူရွေးကောက်ပွဲမကျင်းပဘူးဆိုရင်ဘာကြောင့်မကျင်းပဘူးလဲဆိုတာကိုတရားဝင်ထုတ်ပြန်ကြေညာပေးဖို့ရှင်းလင်းပေးဖို့လိုအပ်တယ်
နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ရွေးကောက်ပွဲမှာတော့ပြည်내နဲ့တိုင်းဒေသကြီးမဲဆန္ဒနဲ့1158နည်းနည်းအတွက်ပါတီပေါင်း92ပါတီကပါတီကိုစားဖြူတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း9839ဦးပါဝင်ရှင်းပြိုင်ကြမှာပါဒီလိုတိုင်းနိုင်ငံလုံးတိုင်းကနေကျင်းပမယ့်မဲယုံပေါင်း4000ဝန်းကျင်အတွက်မဲယုံဝန်ထမ်းက4100တာဝန်ယူရမှာဖြစ်ပါတယ်ဒါကြောင့်အထူးသဖြင့်ကရောဟာကိုဗစ်ကာလကျင်းပရမယ့်ရွေးကောက်ပွဲမှာပြည်သူလူထုဘေးကင်းလုံခြုံပြီးတော့လွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပပေးဖို့အရက်ဖတ်အဖွဲ့အစည်းတွေကအခုလိုအိတ်ဖွင့်ပေးစာပေးပို့လိုက်တာဖြစ်ပါတယ်ကျွန်မစုမမရှင်